နီပေါ်နိုင်ငံကိုရောက်ရှိနေတဲ့ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ဟာနီပေါ်မြန်မာနှစ်နိုင်ငံအတွက်သမိုင်းဝင်တဲ့ခီးစဉ်ဖြစ်တယ်လို့နီပေါ်နိုင်ငံရေးသမားတွေကသုံးသပ်ကြပါတယ်။လေးရကြာခီးစဉ်အတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါ်ဆန်းစုကြည်ကိုနီပေါ်အစိုးရနဲ့လွှတ်တော်တာဝန်ရှိသူတွေသာမကသူ့ကိုထောက်ခံကြသူရာပေါင်းများစွာကလည်းကြိုဆိုခဲ့ကြပါတယ်။အကြောင်းစုံကိုတော့မန်းအင်ဂျင်နိုင်ကတင်ပြပါမယ
်။ဟုတ်ကဲ့ပါ။နီပေါ်နိုင်ငံဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်အရဒေါ်ဆန်းစုကြည်ဟာကတ္တမန္တုမြို့ကိုရောက်ရှိနေပြီးတော့မနေ့ကတော့နီပေါ်သမ္မတရမ်ဘရန်ယာဒက်နဲ့တွေ့ဆုံပြီးနှစ်နိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွေ့အကြုံနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်မနေ့ကကတ္တမန္တုမှာကျင်းပတဲ့ဒီမိုကရေစီညီလာခံမှာဒေါ်ဆန်းစုကြည်ဟာမိန့်ခွန်းပြောကြားခဲ့ပါတယ်။နီပေါ်ပြည်သူတွေရဲ့ချစ်ခင်လေးစားမှုကိုရရှိနေတဲ့ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ဟာတကယ့်ကိုသမိုင်းတွင်တဲ့ခီးစဉ်ဖြစ်ကြောင်းနီပေါ်နိုင်ငံရေးသမားတဦးဖြစ်တဲ့မစ္စတာယိုဂန္ဒရာဆာဟီက VOE ကိုပြောပါရစေ။
I heard that she is coming to Nepal to visit us Nepali people and the democratic relation between Burma and Nepal.
ဒီပေါ်ပြည်သူတွေအတွက်ရောနိုင်ငံဒီမိုကရေစီဆက်ဆံရေးရှိနေတဲ့ဒီပေါ်နဲ့မြန်မာအတွက်ပါဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ဟာတကယ့်ကိုသမိုင်းဝင်တဲ့ခီးစဉ်ပါအခုနီပေါ်နိုင်ငံဟာဆိုရင်လဲဘီရင်စနစ်ကနေသမရစနစ်ကိုကူးပြောင်းဖို့ကြိုးစားနေတဲ့အချိန်ကာလနောက်ပြီးဖွဲ့စည်းပုံအခြေခံဥပဒေသစ်ပြဋ္ဌာန်းဖို့ပြင်ဆင်နေတဲ့အချိန်ဖြစ်တာမို့နိုင်ငံစလုံးအတွက်ကောင်းတာပါ
နီပေါ်လွှတ်တော်မှာဒေါ်ဆန်းစုကြည်ကမိကွန်းပြောကြားရမှာလဲဒီမိုကရေစီရွေးကောက်ပွဲဆိုတာလွတ်လပ်မှုရှိုံတည်းမဟုတ်ပဲတရားမျှတမှုရှိဖို့ပါအရေးကြီးတဲ့အကြောင်းပြောကြားခဲ့ပါတယ်။အဲ့ဒီအတွက်နိုင်ငံတကာအတိုင်းဝန်းကနေမြန်မာနိုင်ငံအပြောင်းလဲမှာစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်စီဖို့ဝိုင်းဝန်းပံ့ပိုးပေးကြဖို့ပန်ကြားခဲ့ပါတယ်။အတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်ဟာဘလို့အခက်ခဲကိုပဲဖြစ်ဖြစ်ရဲရဲဝံ့ဝံ့ရင်ဆိုင်နေမဲ့သူတဦးလို့ယုံကြည်တဲ့အကြောင်းမစ္စတာဆာဟီကပြောပါတယ
်။ I think she is on her position of maybe some her transitional management and maybe some compromising points.
သူရဲ့အနေထားကအခက်ခဲတွေကြားထဲမှာရောက်နေတယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့လို့သူ့အနေနဲ့နီလန်းရှာပြီးတော့ရုံးထွက်နိုင်လိမ့်မယ်လို့ယုံကြည်ပါတယ်။အာနာရှိတဲ့အုပ်စုနဲ့နားလည်မှုရအောင်စူးစမ်းနေပါတယ်။သူဟာမြန်မာပြည်သူတွေအတွက်အသင့်တော်ဆုံးလို့ထင်ပါတယ်
။ဒေါ်ဆန်းစုကြည်ဟာတနင်္ဂနွေနေ့မှာတော့ဗုဒ္ဓမြတ်စွာဘုရားဖွားမြင်ရာနီပေါ်နိုင်ငံတောင်ပိုင်းကလုံမဏီကိုတွားရောက်ဖို့စီစဉ်ထားတယ်လို့တနင်္လာနေ့မှာတော့မြန်မာနိုင်ငံကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်ရှင်။